Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်မတ်လ16ရက်တနင်္ဂနွေနေ့မနက်ခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်ခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကျွန်တော်ကြော်ကြော်သိကြည့်ညာမှာပါ။ခရမ်းမီးယားလူထုစာနာခံယူပွဲရလဒ်ကိုအတိမတ်မပြုဖို့တိုက်တွန်းမဲ့လူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုရုရှားကဗီတိုသုံးပယ်ချလိုက်ပါတယ်။ပျောက်ဆုံးစဲမလေးရှားလေရင်ရဲ့ဆက်သွယ်ကိရိယာတွေကိုတရုတ်ရောက်ကပိတ်ပစ်ခဲ့တယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။ထိုင်းနိုင်ငံကထိန်းသိမ်းထားတဲ့ဝီဂါမွတ်စလင်တွေကိုတရုတ်နိုင်ငံစီပြန်မပို့ဖို့လူခွင့်ရေးဖွဲ့တွေကတောင်းဆိုနေပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်သတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီမနက်ခင်းအတွက်သောတာရှင်နေနာဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့ဒီထိုင်းနိုင်ငံတောင်ပိုင်းကိုရောက်နေတဲ့အဝီကာမွတ်စလင်200ကျော်တရုတ်ကိုပြန်ပို့ဖို့ထိုင်းအာဏာပိုင်တွေကစီစဉ်နေတဲ့သတင်းနောက်မြန်မာနိုင်ငံလူခွင့်ရေးနေအထိမ့်မတ်ကနေဒါရောက်မြန်မာဒီမိုကရေစီရေလှုပ်ရှားသူတွေဘာတွေလှုပ်ဆောင်ခဲ့ပါသလဲ
။ No yay! 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 No yay!
အခြေခံဥပဒေပြင်ဆင်ရေးဒီမြန်မာကနေဒါရောက်မြန်မာဒီမိုကရေစီအင်အားစုတွေကထောက်ခံအားပေးတယ်ဆိုတဲ့သတင်းအပြည့်အစုံမကြာခင်နားဆင်ရပါမယ်။နောက်ပိုင်းမှာလည်းတနင်္ဂနွေနေ့မနက်ခင်းတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာအရေးသုံးသပ်ချက်အမေရိကန် Indian 3အင်္ဂလိပ်စာသင်ခန်းစာနဲ့မနေ့စနေညတုန်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်တစ်လှည့်ပြန်ပြီးနားဆင်ရဖို့ရှိပါတယ်။အခုအရေးဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ရှင်။
ယူကရိန်းနိုင်ငံခရမ်းမီးယားဒေသမှာတနင်္ဂနွေနေ့ကျရင်လုံမဲ့လူထုစာနာခံယူပွဲရလဒ်ကိုအတိမတ်မပြုဖို့ကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားတဲ့ကုလသမဂ္ဂလူညွရေးကောင်စီဆုံးဖြတ်ချက်တရက်ကိုရုရှားနိုင်ငံကဗီတိုသုံးပယ်ချလိုက်ပါတယ်။စနေနေ့ကလူညွရေးကောင်စီဖွဲ့ဝင်နိုင်ငံတွေအကြားမဲခွဲဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တာရုရှားတနိုင်ငံနဲ့ဖြစ်ပြီးတရုတ်ကမဲမပေးဘဲနေခဲ့ပါတယ်။တခြားအဖွဲ့ဝင်13နိုင်ငံကတော့ထောက်ခံခဲ့ကြပါတယ်။တနင်္ဂနွေနေ့လုံမဲ့ခရမ်းမီးယားစာနာခံယူပွဲဟာတရားဝင်မှုမရှိဘူးလို့ဒီဆုံးဖြတ်ချက်ကနေကြေညာခြင်းအဖြစ်ယူကရိန်းပိုင်နက်နယ်မြေခိုင်မာမှုကိုအတည်ပြုပေးမှာဖြစ်ပါတယ်။တရုတ်ကမဲမပေးဘဲနေခဲ့တာကြောင့်ခရိုင်းမီးယားလူထုစာနာခံယူပွဲကိုထောက်ခံတာရုရှားတနိုင်ငံနဲ့ပဲဖြစ်သွားပါပြီ။ဒီအတောအတွင်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းကိုရုရှားကကျူးကျော်တာဟာကြီးမားတဲ့အကျိုးဆက်တွေကိုဖြစ်စေပြီးအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ကနေပြင်းထန်တဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရနိုင်တယ်လို့ American Republican ထက်လွတ်တော်အမတ် John McCain ကပြောလိုက်ပါတယ်။ယူကရိန်းယာယီစုအဖွဲ့ခေါင်းဆောင်တွေအတိုက်အခံတွေနဲ့တွေ့ဆုံဖို့အမေရိကန်ထက်လွတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ယူကရိန်းမှာရောက်နေပြီးမစ္စတာမက်ကိန်းကကီယက်မြို့တော်ကနေပြောခဲ့တာပါ။ရုရှားတပ်ဖွဲ့တွေယူကရိန်းအရှေ့ပိုင်းနယ်စပ်နားအထိကပ်ပြီးစီးရီးလစ်ကျင့်နေတယ်ဆိုတဲ့သတင်းတွေပေါ်သူအထူးပဲစိုးရိမ်မိတယ်လို့ဂျွန်မက်ကိန်းကပြောပါတယ
်။ခီးတဲ့နဲ့အမှုတန်းစုစုပေါင်း239ဦးလိုက်ပါသွားတဲ့လင်းပြန်းရဲ့ဆက်သွယ်ရေးစနစ်နဲ့ပြန်တမ်းမှုအချက်ပေးဆက်ကိုတယောက်ယောက်ကတမင်သက်သက်ပိတ်လိုက်တာတေချာသလောက်ရှိသွားပြီလို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရက်ဆက်ကစနေနေ့မှာပြောကြားလိုက်တာမို့လင်းပြောင်းနဲ့ပတ်သက်ပြီးနောက်ထပ်စဉ်းစားစရာတွေပေါ်ပေါက်လာခဲ့ပါတယ်။မလေးရှားနဲ့ဗီယက်နမ်လေကြောင်းထိန်းချုပ်ရေးနယ်နိမိတ်နားမှာလင်းပြန်တမ်းမှုအချက်ပေးဆက်ကိုတမင်ပိတ်ပစ်လိုက်တာဖြစ်ပြီးဒါဟာလင်းအနောက်ဘက်ကိုလှည့်မသွားခင်မှာပိတ်လိုက်တာလို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်
။ The Royal Malaysian Air Force Primary Radar Data showed that an aircraftwhich was believed but not
Malaysia တဝင်လေတက်ကရရှိတဲ့ရေဒါချက်လက်တွေရ Malaysia လေကြောင်းခီးစင်အမှတ် MH370 လင်းကိုလို့ယုံကြည်ရတဲ့လင်းတစင်းဟာသူ့လမ်းကြောင်းကနေအနောက်ဘက်ကိုပြန်လှည့်သွားပြီး Malaysia ကျွန်းဆွယ်ကိုကျော်ဖြတ်တဲ့အခါမှာအနောက်မြောက်ဘက်ကိုကွေ့သွားတယ်လို့ဝန်ကြီးချုပ်ကရှင်းပြခဲ့တာပါ။သတင်းမီဒီယာတွေကလင်းပိုင်စီးခံရတာဖြစ်နိုင်ကြောင်းပြောနေပေမဲ့ Malaysia ဝန်ကြီးချုပ်ကတော့လင်းပိုင်စီးခံရတယ်လို့မပြောသလိုအခုလိုလမ်းကြောင်းပြောင်းပြီးသွားတဲ့အကြောင်းရင်းကိုပါစုံစမ်းစစ်ဆင်းနေတယ်လို့ဆိုပါတယ်။ဒါအပြင်မလေးအာဏာပိုင်တွေဟာလောလောဆယ်မှာလင်းအမှုတန်းတွေနဲ့ခီးတယ်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်းမှုတွေလုပ်နေတယ်လို့ဆိုပါတယ်။လင်းနဲ့ဆက်သွယ်ပြတ်သွားပြီး6နိုင်ခွဲကျော်ကြာတဲ့အထိလင်းဟာကောင်းကင်ဂျိုရုကိုအချက်ပေးဆက်သွယ်နေစေဖြစ်တယ်လို့လည်းမစ္စတာနာဂျစ်ကပြောပါတယ်။အခုတောင်တရုတ်ပင်လယ်ပြင်ဘက်ကရှာဖွေရေးတွေကိုရပ်ဆိုင်းလိုက်ပြီးဖြစ်ပြီးလင်းသွားရောက်နိုင်ခြေရှိတဲ့လမ်းတွေဖြစ်နေမြောက်ဖက်မှာကဇက်စတန်နယ်စပ်ကနေထိုင်းမြောက်ပိုင်းအထိနဲ့တောင်ဘက်မှာအိန္ဒိယတမုတ်တရတောင်ပိုင်းတွေကိုဆက်လက်ရှာဖွေဖို့အတွက်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်
။ Syria နိုင်ငံမှာပြည်ပခဖြစ်နေတာစနေနေ့က3နှစ်ပြည့်သွားပြီဖြစ်တာနဲ့အမျှလေဘနွန်နယ်စပ်နာကတပုံတွေတင်းထားတဲ့အဓိကမြို့တစ်မြို့ကိုအစိုးရတပ်တွေကစနေနေ့မှာထိုးစစ်ဆင်နေပါတယ်။စစ်လေရင်တွေအမြောက်တွေတင်ကားတွေရဲ့အထောက်အကူနဲ့စစ်သားတွေဟာရာဘရောက်မြို့တွေကိုဝင်သွားခဲ့ပြီလို့နိုင်ငံပိုင်သတင်းဌာနနဲ့တက်ကြွလှူရှားသူတွေကပြောကြပါတယ်။အစိုးရတပ်တွေနဲ့တပုံအဖွဲ့တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တယ်လို့ Syria လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ရာဘရောက်ဟာ ခလာမုံဒေတာမှာတဘုံလူရဲ့နောက်ဆုံးအခိုင်အမာခြေကိုစကမ်းဖြစ်ပါတယ်အဲ့ဒီမှာလေဗနွန်နယ်ဇက်တလျှောက်တဘုံလူရဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်တောက်ဖို့အစိုးရတပ်တွေကထိုးစစ်တွေဆင်နွှဲနေတာပါ2012ခုနှစ်မတ်လမှာဆီးရီးယားပြည်တွင်းစစ်ဆဖြစ်ခဲ့ကြတဲ့ကဆိုရင်လူပေါင်း3,400,000ကျော်တည်ဆုံးခဲ့ပြီးဖြစ်ပြီးနောက်ထပ် 2.5 သန်းဟာလည်းနိုင်ငံကနေထွက်ပြေးသွားကြပါပြီ။ပြည်ပကဟာသမရဘာရှာရဲ့အဆက်ကိုစန့်ကျင်ကန့်ကွက်ပွဲတွေနဲ့စားခဲ့တာဖြစ်ပြီးဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းခံရပြီးတဲ့နောက်လက်နက်ကင်ပုံကံမှုအဖြစ်ပြောင်းလဲသွားခဲ့တာဖြစ်ပါတယ်။
American ထောင်လိုင်းကအိုဆာမာ bin Laden ကိုရှာဖွေရမှာကူညီခဲ့သူဆရာဝန် Shakil Afridi ကိုထောင်နှံ33နှစ်ချထားရကနေပါကစ္စတန်ခုံရုံးကနေ10နှစ်လျှောက်ချပေးလိုက်ပါတယ်သူကို CIA အတွက်အလုပ်လုပ်ပေးလို့ထောင်ချခဲ့တာမဟုတ်ဘဲအစ္စလာမ်စစ်သွေးကြွတွေကိုဆေးကုသပေးတာနဲ့ငွေကြေးထောက်ပံ့မှုပေးခဲ့တာတွေအတွက်2012ခုနှစ်မေလထဲမှာပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ် Afridi ဟာအဘိုတဘက်မြို့ကလေးမှာဘင်လာဒင်ရှိနေတာမှန်စုံစမ်းဖို့အတွက်သူ့ရဲ့ DNA ကောက်ယူတဲ့ကာကွယ်ဆေးထိုးအစီအစဉ်တွေနဲ့ဆောင်ရွက်ခဲ့တယ်လို့ပြောဆိုနေကြတာမို့သူ့ကိုပါကစ္စတန်အာဏာပိုင်တွေကလည်းပြစ်မှတ်ထားခဲ့မယ်လို့ယုံကြည်ရပါတယ်။ Afridi ရဲ့ရှင်နေကအမှုအစ်ဖွင့်ဖို့အတွက်ရှောင်လဲခဲ့တာကိုပါကစ္စတန်အနောက်မြောက်ပိုင်းမှာရှိတဲ့ပါရှဝါမြို့ခုံရုံးကစနေနေ့မှာအခုလိုဆုံးဖြတ်ခဲ့တာဖြစ်ပြီးရှောင်လဲချက်ကိုလည်းပယ်ချခဲ့ပါတယ်။ Afridi ကတော့ဆက်ပြီးအယူခံဝင်ဖို့ရှိတယ်လို့ဆိုပါတယ်။
View American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24 kHz 12.23 MHz 9.32 kHz 9.25 9.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View ရဲ့တနင်္ဂနွေနေ့မနက်ဖက်သတင်းများကိုဆက်လက်နားဆင်နေကြတာပါထိုင်းနိုင်ငံတောင်ပိုင်းမှာလူမှုကြီးကြပ်ရေးတာဝန်ရှိသူတွေကထင်ထင်တာတဲ့ဝေးဝါလူမျိုးစုဝင်မျိုးသားအမျိုးသမီးနဲ့ကလေးငယ်မွတ်စလင်အယောက်200ကျော်ကိုတရုတ်နိုင်ငံစီပြန်ပို့မယ်လို့ထိုင်းလူမှုတာဝန်ရှိသူတွေကပြောပါတယ်။လူအခွင့်အရေးဖွဲ့တွေကတော့အဲ့ဒီဒုက္ခသည်တွေကိုအကောက်အွယ်ပေးဖို့တောင်းဆိုနေကြပါတယ်။တရုတ်နိုင်ငံတောင်ပိုင်းစင်ကြန်ဒေသကဝေးဝါလူမျိုးစုဝင်တွေလို့ယူဆတဲ့မျိုးသား88ဦးအမျိုးသမီး60နဲ့ကလေးငယ်82ဦးဟာထိုင်းနိုင်ငံတောင်ပိုင်းဆောင်းကလခရိုင်ကရဘာဒေါ်တခုထဲမှာပိုးအောင်နေခဲ့ကြတယ်လို့ထိုင်းလူမှုထိန်းသိမ်းရေးတပ်ဖွဲ့ကပြောပါတယ်။အဲ့လူတွေဟာတရုတ်စင်ကြန်ဒေသကနေလေရင်နဲ့တောင်ပိုင်းကကွန်မင်မျိုးအဲဒီကနေတဆင့်မြန်မာဒါမှမဟုတ်လာအိုဒါမှမဟုတ်လေဗီယက်နမ်တို့မဟုတ်ကမ္ဘောဒီးယားနိုင်ငံတခုခုကိုဖြတ်ပြီးတောင်ဘက်ကိုဆင်းပြီးတော့ထိုင်းနိုင်ငံနဲ့ဝင်လာခဲ့ကြတာလို့ထိုင်းရတဖွဲ့ကပြောပါတယ်သူတို့ရဲ့နောက်ခရီးတစ်ထောက်ကမလေးရှားနိုင်ငံဖြစ်ပြီးအဲဒီကနေမှတူရကီနိုင်ငံစီလေရင်နဲ့ဆက်သွားဖို့ဖြစ်ပါတယ
်ထိုင်းနိုင်ငံဘန်ကောက်မှာအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုတံပြန်ပြီးအင်အားပြတဲ့အနေနဲ့အစိုးရထောက်ခံသူ UDD ပါတီဝင်တွေဟာအယုဒ္ဓယာမြို့မှာစနေနေ့ကဆန္ဒပြခဲ့ကြပါတယ်။ရှက်နေဝက်အဖွဲ့အစိုးရထောက်ခံသူတွေဟာဘန်ကောက်ကနေ55မိုင်လောက်ဝေးတဲ့အယုဒ္ဓယာမြို့ကနေမနေ့9နာရီလောက်မှာကြောက်ဖျားမြစ်အကြောင်းတိုင်းလေဆင်း200လောက်နဲ့ဆင်းလာပြီးညနေလောက်မှာတော့ဘန်ကောက်အားကစားရုံရောက်ချီတက်လာခဲ့ကြတာဖြစ်ပါတယ်။ရှက်နေဝက်တွေရဲ့ဆန္ဒပြပွဲကိုစောင့်ကြည့်ဖို့ရဲတထောင်ကျော်ကိုတာဝန်ချထားပါတယ်။ဆန္ဒပြသူတွေကဝန်ကြီးချုပ်ရင်းလက်ရှင်နဘော့ကိုဒီမိုကရေစီနီးလမ်းတစ်ချက်မဟုတ်ဘဲဖြုတ်ချဖို့ကြိုးစားရင်လက်မခံဘူးလို့ဆိုပါတယ်။ဘန်ကောက်မှာဝန်ကြီးချုပ်နှုတ်ထွက်ပေးဖို့လူမှုဆန္ဒပြပွဲတွေမရှိတော့ပေမဲ့ဝန်ကြီးချုပ်ရဲ့အကိုဖြစ်သူကိုအမှုကလွတ်အောင်လမ်းကြောင်းထားတဲ့ဥပဒေနဲ့ပတ်သက်ပြီးမကြေလည်မှုတွေကတိုးလာနေပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ကအတင်းနှုတ်ထွက်ခိုင်းမယ်ဆိုရင်လူမှုလှုပ်ရှားမှုတွေကိုလှုပ်ဖို့အသင့်ပဲလို့ရှက်နေဝက်အဖွဲ့တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေနဲ့အဒီကုံးတွေကြောင့်လူပေါင်း20ကျော်သေဆုံးခဲ့ရတယ်လို့အများပြားနဲ့ဒဏ်ရာတွေရခဲ့ကြပါတယ်။
အိန္ဒိယတန်တမန်တူအပေါ်ပြည်ဝင်ခွင့်ဗီဇာလိမ်လည်မှုဆိုင်ရာဆွဲချက်တွေနဲ့ပြန်ပြီးတရားစွဲဆိုဖို့အမေရိကန်တာဝန်ရှိသူတွေကဆုံးဖြတ်လိုက်တာကိုစိတ်ပျက်တဲ့အကြောင်းအိန္ဒိယနိုင်ငံကပြောလိုက်ပါတယ်။ဒေဖျာနီခိုဘရဂါရီကိုတောက်ကြဏီကပြန်ပြီးတရားစွဲဆိုလိုက်တာဟာမလိုအပ်တဲ့ကိစ္စဖြစ်တယ်လို့အိန္ဒိယနိုင်ငံသားဌာနပြောခွင့်ရဆိုင်ယက်အက်ခ်ဘာရူဒင်ကပြောပါတယ်။အမှုကတရားစွဲရလောက်အောင်မထိုက်တန်မှုမရှိဘူးလို့လည်းပြောပါတယ်။သူရဲ့အိမ်ကူလုပ်သားအတွက်အလုပ်လုပ်ခွင့်ဗီဇာကိုလည်လည်ရယူခဲ့ပြီးတော့လာဆာနဲ့ပတ်သက်ပြီးလင်ညာခဲ့တယ်ဆိုတဲ့ခိုဘရဂါရီအပေါ်ဆွဲချက်တွေကိုအမေရိကန်ပြည်ထောင်စုတရားသူကြီးတူကလွန်ခဲ့တဲ့ရက်အနည်းငယ်မှာပယ်ချခဲ့ပြီးဖြစ်ပါတယ်။သူ့ကိုဇန်နဝါရီလကဆွဲချက်တင်တဲ့အချိန်မှာခိုဘရဂါရီဟာတရမန်ကင်းလွတ်ခွင့်ရှိထားတယ်လို့တရားသူကြီးကဆုံးဖြတ်တာပါ။အဲဒီလိုအမှုပယ်ချတာကိုတော့အိန္ဒိယကကြိုဆိုခဲ့ပါတယ်။ဂျပန်နိုင်ငံတောင်ပိုင်းကနျူကလ িয়ার ဓာဘေးစက်ရုံတွေကိုပြန်လည်ပတ်မဲ့အစိုးရနဲ့ဓာဘေးကုမ္ပဏီရဲ့အစီအစဉ်အပေါ်နျူကလ িয়ার စွမ်းအင်ကိုစန့်ကျင်သူလူပေါင်း3,000လောက်စုဝေးပြီးစနေနေ့ကဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။မြို့တော်ကဟီဘီယပန်းချံမှာစူဝေးပြီးတော့အစီအစဉ်ကိုရပ်ဆိုင်းဖို့ဆန္ဒပြသူတွေကအစိုးရကိုတောင်းဆိုခဲ့ကြတာပါ2012ခုနှစ်မတ်လ17ရက်နေ့ကဂျပန်နိုင်ငံမြောက်ပိုင်းမှာပြင်းအား9ရှိတဲ့ငလျင်ကြီးလှုပ်ခတ်သွားခဲ့တဲ့3နှစ်မြောက်နှစ်ပတ်လည်နေ့အပြီးဂျပန်အတွင်းမှာပဲအခုလိုဆန္ဒပြကြတာဖြစ်ပါတယ်အဲ့ဒီငလျင်ကြီးကြောင့်ဆူနာမီရေလမ်းကြီးဖြစ်စေခဲ့ပြီးဖူကူရှိမားနျူကလ িয়ার ဓာဘေးစက်ရုံကိုရေလွှမ်းမိုးခဲ့တဲ့အတွက်ဆိုးရွားတဲ့နျူကလ িয়ার အဆိပ်ဓာတ်သစ်မှန်အန္တရာယ်ကြုံခဲ့ရပါတယ် နျူကလ িয়ার ညဉ့်မှုကိုထိန်းချုပ်ဖို့အစိုးရဟာထိထိရောက်ရောက်မလုပ်ခဲ့ဘဲဖြစ်ရပမာဏနဲ့ပတ်သက်ပြီးတရင်အချက်လက်တွေကိုဖုံးကွယ်ထားခဲ့တယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောကြပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ထိတ်တန်းရောက်တဲ့တွင်တွေကိုကိုကြကြော်သိန်းနဲ့ဒေါခင်မျိုးသက်တို့ကအကြီးညာပေးခဲ့ကြတာပါတနင်္ဂနွေမနက်ခင်းအတွက်ပထမဆုံးသတင်းလွှာတွေကိုဦးစားပေးတင်ဆက်ပါမယ်။ထိုင်းနိုင်ငံတောင်ပိုင်းမှာရောက်ရှိနေတဲ့ဝီဂါမွတ်စလင်လို့ယူဆရသူ200ကျော်ကိုထိုင်းလူဝင်မှုရဲတွေကထိန်းသိမ်းထားပြီးတော့တရုတ်နိုင်ငံကိုပြန်ပို့မယ်လို့ပြောပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ဒီလူတွေကိုစာနာမှုအထောက်ပံ့တွေပေးဖို့အကာအကွယ်ပေးဖို့တောင်းဆိုနေကြတာပါ။အသေးစိတ်ကို VOA သတင်းတော် Room Coban ထိုင်းနိုင်ငံဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုဦးကျော်စန်းသာကပြောပြပေးပါမယ်ရှင်
။အမျိုးသား88ယောက်အမျိုးသမီး60နဲ့ကလေးငယ်82ယောက်ပါဝင်တဲ့ဒီအုပ်စုဟာတရုတ်နိုင်ငံအနောက်ပိုင်းစင်ကြီးနယ်ကဝီဂါအနွယ်ဝင်တွေဖြစ်တယ်လို့ထိုင်းလူဝင်မှုရဲတွေကဆိုကြပါတယ်ဒီလူတွေဟာထိုင်းနိုင်ငံတောင်ပိုင်းဆွန်ဂလနယ်ရာဘာဆိုင်ခင်းတွေမှာပုန်အောင်နေကြတာဖြစ်ပါတယ်သူတို့ဟာလိုအပ်တာတွေကူညီနေတဲ့တူရကီသံရုံးဝန်ထမ်းတွေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီတွေကိုဆက်သွယ်ခဲ့ကြပါတယ်သို့တော်လည်းပဲထိုင်းအနာပိုင်တွေဒါမှမဟုတ်တရုတ်သံယုံအရာရှိတွေနဲ့ဆက်သွယ်ဖို့ကတော့သူတို့ညှင်းဆန်ကြပါတယ်။ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိကဒီလူတွေကိုနိုင်ငံတွင်းကိုမတရားခုဝင်မှုနဲ့တရားစွဲဆိုမှာဖြစ်ပြီးပြည်နှင်နှံပေးဖို့လည်းပဲသူတို့ဆောက်လဲသွားမှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့အမေရိကန်အခြေစိုက်လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကတော့ဒီလူတွေကိုဒုက္ခသည်အဖြစ်သတ်မှတ်ပေးဖို့နဲ့တရုတ်နိုင်ငံကိုအတင်းအဓမ္မပြန်မပို့ဖို့ကုလသမဂ္ဂကိုတောင်းဆိုနေပါတယ်။ဒီဝိကလူမျိုးတွေရဲ့လုံခြုံမှုအတွက်ထိုင်းနိုင်ငံဟာနိုင်ငံတကာဥပဒေအရတာဝန်ရှိတယ်လို့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့အကြီးအကဲသူတွေဒီတူဖြစ်တဲ့ဆွန်နိုက်ပါဆော့ကဆိုပါတယ
် Thailand has an obligation under international customary law not to return people to a place where they would
ပြန်သွားရင်အန္တရာယ်နဲ့ရင်ဆိုင်ရမယ့်လူတွေကိုပြန်မပို့ဖို့ထိုင်းနိုင်ငံမှာနိုင်ငံတကာထုံးတမ်းစင်လာအရတာဝန်ရှိနေပါတယ်ဒါဟာနိုင်ငံကဥပဒေရဲ့ကြောရိုးမနိုင်တရပါ။ဒါကြောင့်ထိုင်းနိုင်ငံအနေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြဋ္ဌာန်းချက်ကိုပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသည့်တိုင်အောင်အန္တရာယ်ကြုံရမဲ့ဒီလူတွေကိုပြန်မပို့ဘဲထားဖို့တော့တာဝန်ရှိပါတယ်လို့ပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံရဲ့ဝန်ကြီးဌာနကလည်းထိုင်းနိုင်ငံအနေနဲ့ဒီလူတွေကိုအကာအကွယ်ပေးဖို့လိုအပ်တဲ့စာနာမှုဆိုင်ရာအထောက်ပံ့တွေပေးဖို့ထိုင်းနိုင်ငံကိုတိုက်တွန်းထားပါတယ်။ထိုင်းရဲတွေကတော့ဝီဂါရိုဟာတရုတ်နိုင်ငံစင်ကျင်းနယ်ကလေကြောင်းခရီးထွက်ခေါ်လာခဲ့တာဖြစ်ပြီးတရုတ်နိုင်ငံခူမင်းမြို့ကိုပထမဦးစွာရောက်ရှိခဲ့ကြတယ်။အဲဒီကတဆင့်အိန္ဒိယချင်းဖြစ်တဲ့မြန်မာနိုင်ငံနဲ့လောနိုင်ငံဒါမှမဟုတ်ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတို့ကတဆင့်ထိုင်းနိုင်ငံထဲကိုရောက်လာကြတာဖြစ်တယ်လို့ဆိုပါတယ်။နောက်တဆင့်ကတော့ဒီလူတွေဟာမလေးရှားကိုသွားပြီးကွာလာလွန်ပူလေဆိပ်ကနေတူရကီနိုင်ငံကိုပြန်သွားဖို့အစီအစဉ်ရှိရဲ့လို့ထိုင်းရဲတွေရဲ့ဖော်ပြချက်အရသိရပါတယ်။လူမောင်ခိုးဂိုင်းတွေဟာဒီလူတွေကိုမလေးရှားတဆင့်ထွက်ခွာခွင့်ရရှိဖို့အတွက်တယောက်ကိုဒေါ်လာ4000အထိအခကျင်းငွေယူပြီးဆောင်ရွက်ပေးနေကြတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကဝိကလူမျိုးတွေအများအပြားထွက်ပြေးလာကြတာတွေစင်ကြီးနယ်မှာတင်မာမှုတွေပုံမမြင်မလာတဲ့နဲ့ပတ်သက်ပြီးတော့လေလူခွင့်ရေးအဖွဲ့တွေကသတိပေးနေကြတာပါတရုတ်အာဏာပိုင်တွေကတော့ဘေကျင်းမြို့တီအန်အမ်ရင်းမြစ်မှာဝိဂါတွေရဲ့လက်ချက်လိုယူဆရတဲ့တိုက်ခိုက်မှုနဲ့မကြသေးမီကလူပေါင်း29ဦးသေပြီး140ကျော်ဒဏ်ရာရရှိခဲ့တဲ့ခူမင်းမြို့မိထဗူဒံမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအပြီးလုံခြုံရေးကိုပုံမတင်းကျထားခဲ့တာဖြစ်ပါတယ်ဝိဂါလူမျိုးတွေဟာတရုတ်အာဏာပိုင်တွေရဲ့လူမျိုးရေးအရခွဲခြားဆက်ဆံခံရမှုဘာသာရေးယဉ်ကျေးမှုတို့ရနှိမ့်ကွပ်မှုတွေကိုခံနေရတယ်လို့လူခွင့်အဖွဲ့ကဆိုပါတယ်တရုတ်အာဏာပိုင်တွေကတော့ဒါဟာခွဲထွက်ရေးနဲ့အကြမ်းဖက်မှုကိုတိုက်ဖျက်ရေးလှုပ်ဆောင်နေတာဖြစ်တယ်လို့ဆိုပါတယ်မကြသေးမီနှစ်တွေအတွင်းကလည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးတွေကဝင်ရောက်ခံတားနေတဲ့အထက်ကကမ္ဘောဒီးယားနိုင်ငံဟာဝိဂါလူမျိုး20ကိုတရုတ်နိုင်ငံကိုပြန်ပို့ခဲ့ပြီးမလေးရှားနိုင်ငံကလည်းဝီဂါလူမျိုး6ယောက်ကိုတိုင်းပြည်ကနှင်ထုတ်ခဲ့ပါတယ်
။ဥကြဆန်သာပါရှင်ထိုင်းရောက်နေတဲ့ဝီဂါလူမျိုးတွေကိုလူခွင့်ရေးအဖွဲ့တွေကအခုအကာအကွယ်တွေပေးဖို့တောင်းဆိုနေချိန်မှာပဲမြန်မာနိုင်ငံထဲကလူခွင့်ရေးအခြေအနေတင်ပြချင်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ပြင်ဆင်စရာတွေအများကြီးရှိနေသေးတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှု ကနေဒါရောက်မြန်မာဒီမိုကရေစီအင်အားစုတွေကမတ်လ15ရက်နေ့စနေနေ့မှာတောင်းဆိုခဲ့ကြပါတယ်။မတ်လ13ရက်နေ့မှာကြာရောက်ခဲ့တဲ့22နှစ်မြောက်မြန်မာနိုင်ငံလူခွင့်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံထဲမှာလူခွင့်ရေးအခြေအနေတွေမကောင်းမွန်သေးတာကိုမမေ့ကြဘူး။ကနေဒါနိုင်ငံတော်ရန်တိုမြို့ကမြို့တော်ခမ်းမရှိမှာကနေဒါရောက်မြန်မာဒီမိုကရေစီအင်အားစုတွေတောင်းဆိုဆန္ဒပြခဲ့ကြပါတယ်။
ဒီကကလူခွန်ရည်နေမှာကျွန်တော်တို့ကဒီ2008ဖက်စီဘုံပြည်စင်ရေးကိုအကြီးကတောင်းဆိုနေတယ်လေ။ဘာကြောင့်လဲဆိုလို့ရှိရင်ဒီဖက်စီဘုံအခြေခံဥပဒေမှာလူခွန်ရည်နဲ့ပတ်သက်တဲ့ຢာတွေလည်းအများကြီးကျွန်တော်တို့ပြင်ဆင်ရမယ်ဆိုတာကိုကျွန်တော်တွေ့နေတယ်ပေါ့နော်။ညောင်နိုင်ငံရဲ့လူခွန်ရည်နဲ့ပတ်သက်လို့အရင်ဆုံးကတည်းကစာရင်တော့နည်းနည်းတိုးတက်တယ်လို့ကျွန်တော်တို့သဘောတူပါတယ်။တိုးတောညာလည်းပဲလက်ရှိခြေထိဒီညောင်နိုင်ငံရဲ့ကျေးဇူးတွေအများကြီးရှိနေသေးတယ်။တခြားသောနေရာတွေမှာပါတီအင်အားပြိုင်မှုတွေမှာအစိုးရရဲ့ဘက်လိုက်မှုတွေအများကြီးရှိတယ်လို့ကျွန်တော်တို့မြင်တယ်။လူခွန်ရည်ကတော့တိတိကျကျတိုးတက်မှုရှိသေးဘူးလို့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗျာ
။တော်ရန်တိုမြို့တော်ခမ်းမရှိကဆန္ဒပြပွဲဦးဆောင်သူမြန်မာကျောင်းသားများဒီမိုကရက်တစ်အဖွဲ့ကနေဒါကအမှုဆောင်ဒါရိုက်တာဦးတင်မိုသီစောစောက VOA ကိုပြောသွားတာပါဒီလိုလူခွင့်တိုးတက်မှုရှိလာအောင်ဒီမိုကရေစီနီးကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေအဖြစ်ပြောင်းလဲအောင်ကြိုးပမ်းနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ပြည်တွင်းအင်အားစုတွေကိုကနေဒါရောက်မြန်မာဒီမိုကရေစီအင်အားစုတွေကလည်းထောက်ခံနေဆိုတဲ့အကြောင်းဆန္ဒထုတ်ဖော်နေကြတာဖြစ်တယ်လို့ဦးတင်မိုသီစောစောကဆက်ပြောပါတယ်
ကျွန်တော်တို့အဓိကကတော့ပေါ့နော်ပြည်တွင်းမှာရှိနေတဲ့ဒေါ်အောင်ဆန်းစုကြည်နဲ့အတိုက်အခံပါတီတွေအားလုံးကကြိုးစားနေကြတဲ့ကျွန်တော်တို့2008ဖွဲ့စည်းပုံပြည်စည်းရေးကိုအဓိကဦးတည်ပြီးကြိုးစားတာပေါ့နော်ပြည်တွင်းမှာရှိတဲ့အတိုက်အခံအင်အားစုအများစုရဲ့ဆန္ဒကိုကျွန်တော်တို့နံပါတ်1နှောက်ထောင်ပါတယ်တချို့ကလည်းပြင်ဆင်နေတယ်တချို့ကလည်းအသိရေးဆက်နေတယ်ဒါပေမဲ့အရေးကြီးဆုံးချက်ကကျွန်တော်တို့တွေကဒီချိန်မှာအဖြစ်နိုင်ဆုံးနဲ့အနည်းဆက်ဆုံးအရာကိုတူညီနေတာကိုစုပေါင်းပြီးတော့တောင်းဆိုရအောင်ဆိုတော့ပထမအချက်နဲ့နားလည်တယ်လေပြင်ဆင်ရုံတစ်ခုတည်းနဲ့အရာအားလုံးကိုခြုံငုံမှာမဟုတ်ဘူးဆိုတော့ကျွန်တော်တို့နားလည်ပါတယ်တိုးတော်ညာလည်းပဲစင်ပြီးစင်ပေါ့နော်သွားရမယ်ဆိုတော့ကျွန်တော်တို့အရင်နဲ့အဲ့လိုမျိုးခံယူရလေ
အခုထိချိုးဖောက်ခံနေရဆဲဖြစ်တဲ့လူခွင့်ရဲ့အခြေအနေတွေနောက်လက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးကနေဒါအစိုးရနဲ့မြန်မာရေးစိတ်ဝင်စားတဲ့ကနေဒါနိုင်ငံသားတွေသိရှိနိုင်အောင်ရည်ရွယ်ပြီးတော့ကနေဒါရောက်မြန်မာဒီမိုကရေစီအင်အားစုတွေကပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်
မြန်မာကျောင်းသားများဒီမိုကရေစီအဖွဲ့ကအဓိကအုပ်စိုးရတာဖြစ်တယ်တော်တော်များလည်းပဲဒီမှာရှိတဲ့ကျွန်တော်တို့အဖွဲ့အစည်းပေါင်းစုံပေါ့နော်ကိုယ်စားလှယ်တွေအားလုံးကျွန်တော်တို့လာကြပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီမှာရှိတဲ့ Burmese community ကို base ခံပြီးတော့ကျွန်တော်တို့လုပ်ချင်းဖြစ်ပါတယ်ကျွန်တော်တို့ကနေဒါမှာရှိနေတဲ့ Native Canadian တွေကိုပေါ့နော်ကျွန်တော်တို့က message ပေးခြင်းနဲ့သူတို့ကမှတစ်ဆင့်ပေါ့နော် Canadian government ကိုသူတို့ရဲ့ registration တွေကိုပြောင်းဖို့အတွက်ကိုကျွန်တော်တို့ကနေဒါမှာရှိနေတဲ့မြန်မာ Canadian တွေပေါ့နော်ဒီသူတွေရဲ့ voice ကဘယ်လိုရှိတယ် concern ကဘယ်လိုရှိတယ်ဆိုတော့ government ကိုကြွပြခြင်းနဲ့သဘောပါတယ
်2008အခြေခံဥပဒေဟာ Democracy အခွင့်အရေးတွေတိုင်းရင်းသားလူမျိုးစုအခွင့်အရေးတွေအတွက်အာမခံချက်မရှိသလိုလူခွေချိုးဖောက်မှုတွေကိုလည်းအကာအကွယ်ပေးသလိုဖြစ်နေတယ်လို့လည်းပြောပါတယ်။ဒါပြင်ဒီဥပဒေကိုဆက်ပြီးတော့ကျင့်သုံးနေမယ်ဆိုရင်အမျိုးသားယဉ်ကြားစီရင်နဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းကနေဒါရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေကပြောပါတယ်ရှင်။သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ဒီသတင်းပတ်ရဲ့မြန်မာရေးသုံးသပ်ချက်မှာဆိုရင်တော့သတင်းသမားရဲ့လုပ်ပိုင်ခွင့်နဲ့ကျင့်ဝတ်ကိုဥပဒေပြုထားသလိုဖိနေရေးဥပဒေတွေရှိနေသေးတာကြောင့်မြမစာနယ်ဇင်းလွတ်လပ်မှုဟာမခိုင်မာနိုင်ကြောင်းဥအောင်ခင်နဲ့ကိုကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင
် Paris အခြေစိုက် Reporters Without Border မကြာမီကထုတ်ဝေလိုက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်မှုစာရင်း World Press Freedom Index မှာမြမစာနယ်ဇင်းလောကဟာမလေးရှား၊စင်ကာပူ၊ဖိလစ်ပိုင်၊လာအို၊ဗီယက်နမ်၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်ပြည်ကစာနယ်ဇင်းတွေနဲ့ပုံပြီးလွတ်လပ်တယ်လို့ဖော်ပြထားပါတယ်။ကမ္ဘောဒီးယား၊အိန္ဒိယ၊အင်ဒိုနီးရှားနဲ့ထိုင်းစာနယ်ဇင်းတွေကတော့မြန်မာနဲ့ပုံပြီးလွတ်လပ်တယ်လို့သတ်မှတ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနထုတ်2013လူ့အခွင့်အရေးအစီရင်ခံစာကလည်းအရင်ကတည်းကစာရင်စာနယ်ဇင်းလွတ်လပ်မှုရှိလာတယ်လို့ဆိုပါတယ်။အစိုးရလုတ်တာမကျေနပ်လို့စံသပြတာကိုအရေးယူတာမျိုးတွေရှိပေမဲ့စာနယ်ဇင်းလွတ်လပ်မှုရှိတယ်လို့မြင်ကြပါတယ်။ဒီလိုအချိန်မှာပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေကြမ်းနဲ့သတင်းမီဒီယာဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီဥပဒေနှစ်ခုမှာတစ်ခုကသတင်းသမားရဲ့လုပ်ပိုင်ခွင့်ကိုသတ်မှတ်ပြီးနောက်တစ်ခုကသတင်းသမားကိုချုပ်ချယ်ကန့်တတ်ပါတယ်။အမှန်တကအတည်ပြုပြဋ္ဌာန်းပြီးရင်ကျင့်သုံးပုံနဲ့ပတ်သက်တဲ့ဤဥပဒေတွေထုတ်မယ်လို့သိရပါတယ်။အနည်း90ကျော်ကျင့်သုံးခဲ့တဲ့1962ပုံနှိပ်ထုတ်ဝေသူများမှတ်ပုံတွေဥပဒေနှီးကုန်းချုပ်သွားပါလိမ့်မယ
်1962ဥပဒေကိုအစားထိုးတဲ့2013ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမှာလည်းချုပ်ချယ်ကန့်သတ်ချက်တွေရှိနေပါတယ်2013ဥပဒေကအရေးယူနိုင်တာတွေကျယ်ဝန်းလာပါတယ် တိုင်းရင်းသားရေးနဲ့ဘာသာရေးကိုထိခိုက်နစ်နာစေတဲ့အရေးသားတရားဥပဒေစိုးမိုးရေးကိုပြက်ပြားစေတဲ့အရေးသားဖွဲ့စည်းပုံအခြေခံဥပဒေနဲ့တည်ဆဲဥပဒေတွေကပြဋ္ဌာန်းထားတာတွေကိုစန့်ကျင်ဖောက်ဖျက်ရာရောက်တဲ့အရေးသားတွေကိုအရေးယူနိုင်တယ်လို့ဆိုပါတယ်ပုံနှိပ်ထုတ်ဝေသူတွေလိုက်နာရမယ့်စည်းကမ်းဟာကျယ်ပြန့်လွန်းပြီးအကြမ်းပြင်းသဘောဖြစ်နေတဲ့အတွက်အာဏာပိုင်လုပ်သူကလိုချင်သလိုစွဲယူနိုင်ပါတယ်လိုရင်လိုသလိုအတိတ်ပဲဖွင့်နိုင်တဲ့ဥပဒေဟာမျော့ကြိုးစည်းမျဉ်းဖြစ်နေတဲ့အတွက်အမှုနည်းနဲ့စာနယ်ဇင်းလောကကိုချုပ်ချယ်တယ်လို့ဖြစ်နေပါတယ
်ပုံနှိပ်ထုတ်ဝေခြင်းဥပဒေနဲ့အတူအတည်ပြုတဲ့သတင်းမီဒီယာဥပဒေကတော့သတင်းမီဒီယာသမားရဲ့လုတ်ပိုင်ခွင့်လိုက်နိုင်ရမယ့်တာဝန်ကျင့်ဝတ်နဲ့ကြုံတွေ့နိုင်တဲ့ပြစ်မှုပြစ်ဒဏ်တွေကိုဖော်ပြပါတယ်။သတင်းသမားရဲ့လုတ်ပိုင်ခွင့်အတိုင်းအတာကိုအတိအမှတ်ပြုတဲ့ဥပဒေဖြစ်ပါတယ်။အစိုးရအလွဲသုံးစားမလုပ်နိုင်အောင်စောင့်ကြည့်ဖို့တာဝန်ရှိတဲ့သတင်းသမားကိုအစိုးရကလုတ်ပိုင်ခွင့်သတ်မှတ်ပေးတာသဘာဝမကျသလိုဖြစ်နေပါတယ်။သတင်းသမားရဲ့တာဝန်နဲ့ကျင့်ဝတ်ကိုကဘာမှကြီးညာခဲ့တာအနှစ်တရာလောက်ရှိနေပါပြီ။ဒါပေမဲ့ကျင့်ဝတ်တဲ့ဝင်ငွေကောင်းဖို့အဓိကထားသူတွေရှိတဲ့အတွက်အင်္ဂလိပ်အစိုးရကတောင်းစာနယ်ဇင်းဥပဒေရေးဆွဲဖို့စဉ်းစားခဲ့ပါတယ်။ဥပဒေမပြတ်တမ်းနိုင်အောင်အင်္ဂလိပ်မီဒီယာလောကကစာနယ်ဇင်းတိုင်ကြားမှုကော်မရှင်ကိုဖွဲ့စည်းပြီးကျင့်ဝတ်သတ်မှတ်ပေးပါတယ်
။မြမသတင်းမီဒီယာကတော့လွတ်လပ်တဲ့သက်တမ်းအလွန်နှုတ်သေးတာမို့အစိုးရဆွတ်ဖက်မှုကိုတွန်းလှန်နိုင်တဲ့အခြေအနေမရှိပါဘူး။အစိုးရဖွဲ့စည်းပြီးတဲ့သတင်းမီဒီယာကောင်စီကိုလက်ခံပြီးဒီကောင်စီကထုတ်ပြန်တဲ့ကျင့်ဝတ်နဲ့စည်းကမ်းကိုလိုက်နာဖို့သာရှိပါတယ်။သတင်းမီဒီယာဥပဒေကသတင်းသမားရဲ့လုတ်ပိုင်ခွင့်ကိုဖော်ပြပြီး2004 electronic ဥပဒေကသတင်းသမားကိုချုပ်ချယ်ထားပါတယ်။နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးအေးချမ်းသာယာရေးတိုင်းရင်းသားစီလုံးရေးနိုင်ငံတော်စီးပွားရေးနဲ့အမျိုးသားယဉ်ကျေးမှုကိုထိခိုက်ရင်အရေးယူနိုင်တယ်လို့ electronic ဥပဒေကဆိုပါတယ်။2004 electronic ဥပဒေမှာပါတဲ့ထောင်တန်းကိုလျှော့ပြီးငွေတန်းကိုတိုးဖို့အတွက်ပြင်ဆင်ချက်ဥပဒေကိုလွန်ခဲ့တဲ့လကပြဋ္ဌာန်းထားပါတယ
်1996ကဗိုလ်ချုပ်မှူးကြီးတန်းရွှေပြဋ္ဌာန်းတဲ့ကွန်ပျူတာပညာဖွံ့ဖြိုးရေးဥပဒေမှာလည်းအလားတူအကြမ်းမြင့်သဘောရေးထားပါတယ်နိုင်ငံရဲ့လုံခြုံရေးစီးပွားရေးနဲ့ယဉ်ကျေးမှုကိုထိခိုက်ရင်ထောင်တန်း15နှစ်အထိချနိုင်တယ်လို့ကွန်ပျူတာဥပဒေကဆိုပါတယ်ကွန်ပျူတာကိုင်သူမှန်သမျှကိုစိတ်တိုင်းကြအချိန်မရွေးအပြစ်ပေးနိုင်အောင်ပြဋ္ဌာန်းထားတဲ့မျှော်ကြိုးဥပဒေဖြစ်ပါလေ။လိုချင်သလိုအသုံးပြုနိုင်အောင်သို့မဟုတ်နှိမ့်ကွနိုင်အောင်ပြဋ္ဌာန်းထားတဲ့မျှော်ကြိုးဥပဒေဟာတရားမျှတမှုကိုစတင်ရာရောက်ပါလေ။စီအစိုးရမတရားလုပ်ခဲ့တာနဲ့လက်စားခဲ့တာတွေကိုစုံစမ်းစစ်ဆေးပြီးသတင်းရရင်ဒီမျှော်ကြိုးဥပဒေတွေနဲ့တုံ့ပြန်လာမှာကိုတွေးကြောင်နေကြပါသည်။စာနယ်ဇင်းလောကကိုအရေးယူနိုင်တဲ့ဥပဒေအားလုံးကိုပြင်ဆင်ဖို့သို့မဟုတ်ဖျက်သိမ်းဖို့နယူးယောက်အခြေစိုက်သတင်းသမားကာကွယ်ရေးကော်မတီ Committee to Protect Journalists ကလွန်ခဲ့တဲ့ဇွန်လထုတ်အစီရင်ခံစာမှာဦးသိန်းစိန်အစိုးရကိုတိုက်တွန်းတာပါတယ်အစိုးရမကြိုက်တာကိုရေးတဲ့သတင်းသမားကိုရာဇဝတ်မှုနဲ့အရေးယူတာမျိုးမလုပ်သင့်ကြောင်းလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ဝင်တွေလွန်ခဲ့တဲ့လမှာမြန်မာပြည်လာတော့ကလည်းဝေဖန်ပြောဆိုသွားပါတယ်ခင်ဗျာ
ဟုတ်ကဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့ခြားသာပြေးညနဲ့တနင်္ဂနွေမနက်ခင်းနေမှာနားဆင်နိုင်ပါတယ်ဆက်ပြီးတော့ American Indian 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါဒေါ်လလတန်းကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်ဒီတွင်ပါငွေလို့ဒီပြရတဲ့ money ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုမှဆုံးတင်ပြပေးမယ် idiom အသုံးကတော့
give a run for the money
ဖြစ်ပါတယ်စာလုံးပေါင်းက give give ကပေးတာ a ကတခု run run ကပြေးတာ for ကအတွေ့ the the money the money ကငွေဆိုတော့စကပိုက်ထုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွေ့ပြေးပြရတာပေါ့ဒီတော့ဆင်းတဲ့လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်ကြီးထိုးကြရင်အဲ့ဒီလောင်သူတွေနေနဲ့ပက်ဆန်ရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းညတာကတော့ဓမ္မတာပါများများလောင်ကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီတဲ့ idiom အသေးပဲကလည်းအလားတူပါပဲနေစဉ်ဘွားမှာတစ်ခုခုတွေ့ရှင်ပြန်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင် မင်းဲကြိုးစားရတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ She's a very smart politician I think she can give other politicians a run for the money
သူကတိတ်ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲသူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့တိတ်ကိုကြိုးစားကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်
She's a very smart politician. I think she can give other politicians a run for the money. Put your money where your mouth is.
ဖြစ်ပါတယ်။ဆာလုံးပေါင်းက PUT put ကထားတာ YOUR ကသင်ရဲ့ MONEY money ကငွေ WHERE ဝဲကနေရာကိုရည်ညွှန်းတာ THE theMOUTH the mark ga baza IS is ga shi de niya go pya da so ro subscribe khu ye dai yai de be ga ro ngwe go pasat shi de niya ma tha da phit par de di thong ga phe ga sa ya ga ni sin the la da ba phe ga sa ya ma phe kaung ni phit si ma kaung ni phit si phe tama rui ni ne ko kain tha de phe ga kaung ne so bi pasat ga ni ati pao hlein dat ja da shi par de de ke lo ko phe kaung lu shi yin ကောင်းတဲ့ဟာကိုတက်တည်ပြနိုင်ဖို့ပါဇက်ကမပြောပဲကိုယ့်ဖဲကောင်းတဲ့အတွက်ကြောင့်လက်တွေအနေနဲ့လောင်ကြီးငွေထပ်ထိုးဖို့ကိုပြောရကနေဆင်းသက်လာတာဖြစ်ပါတယ်ဒီသုံးရဲ့ idiom အသေးပဲကလည်းရှင်းပါတယ်ပါဇက်ကကြီးပဲမပြောနေပဲလက်တွေလည်းလှုပ်ပြဖို့အထူးသဖြင့်ငွေပေးပြီးထောက်ပံမယ်ဆိုရင်လေအရင်စိုက်ထုတ်ပေးဖို့စသဖြင့်ကိုရည်ညွှန်းတာဖြစ်ပါတယ်အပြောကြီးတသက်မဟုတ်ပဲပြောတဲ့အတိုင်းလေလက်တွေလှုပ်ဆောင်ရမှာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If the government is really sincere about helping poor farmers it should put its money where its mouth is
အစိုးရအနေနဲ့ပြောတဲ့အတိုင်းဆင်းရဲတဲ့လေသမားတွေကိုတကယ်အကူအညီပေးဖို့စည်းစနာရှိတယ်ဆိုရင်လက်တွေလည်းတက်တည်ပြရမှာဖြစ်ပါတယ်လို့ထိပေရပါတယ်
If the government is really sincere about helping poor farmers, it should put its money where its mouth is. Money burns a hole in one's pocket.
M-O-N-E-Y, money ga ngwe, B-U-R-N-S, burns ga launa, E ga tku, H-O-L-E, hole ga apau, I-N-N ga te ma,O-N-E apostrophe S once ka to utiyao ye P-O-C-K-E-T pocket ka A so ro sa kapai thun ye dai yai dhebe ka ro ngwe ha tu ei te ma apau phit aung laun ne tabo phit par de chuma ro myama ma lu mai ne ngwe atu ma de so de lo ei pao ne pha kaung sa de phin so yu ri dai ma be ngwe go a tong lwe da a na myo ma shi da ngwe shi yin le te ma cha cha ma khan na a tong jan na ငွေရှိရင်တုံးဖို့ပဲကြည်နေတာမျိုးကိုကြီးညွှန်းပြောတာဖြစ်ပါတယ်။ဒီတုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Money burns a hole in his pocket. He just got paid yesterday and now he's spending most of it on his friends.
သူ့လက်ထဲငွေရှိရင်ကြာကြာမခံဘူး။မနေ့ကပဲလာကရရဲခုတငယ်ချင်းတွေနဲ့ရတဲ့ငွေအများစုကိုသုံးနေလေလို့ထိပေးရပါတယ်။
Money burns a hole in his pocket. He just got paid yesterday, and now he's spending most of it on his friends. Give a run for the money. Put your money where your mouth is. Money burns a hole in one's pocket.
Do you get it?နောက်တွင်ပါခုလိုချင်းမြို့မှာလေနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်းအစီအစဉ်တင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်